ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA ကိုတိုက်ခိုက်နေတာကနယ်မြေတည်ငြိမ်မှုစစ်ဆင်ရေးတာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုလိုက်ပါတယ
် AA နဲ့ပတ်သက်လို့အကြံတို့အဘတ်တက်ကတော့သူတို့ပြောနေတယ် confederation ပေါ့ဒီကိစ္စကိုကျွန်တော်တို့ကတော့တောင်းတာနောက်တစ်ခုကတော့ကျွန်တော်တို့ကဒီရခိုင်ဒေသမှာ AA ကိုခြေချတာတောင်းတာတောင်းတာဒါတော့ကျွန်တော်တက်မှာသဘောလားနောက်တစ်ခုကတော့ကျွန်တော်တို့လက်ရှိစောင့်ရနေတယ်ဆုံးနိုင်စေကျွန်တော်တို့ဒါနဲ့ပတ်သက်လို့ဒါ stability operation ကိုတည်ငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေပါတယ်။အဲ့အတွက်တော့ကျွန်တော်တို့ဒီလုပ်ငန်းတွေမှာပါဝင်နေတယ်။အဲ့ဒီဒေတာကိုလုံးလုံးစစ်ချတဲ့ပတ်ဝန်းကျင်အနေထားကိုထိန်းသိမ်းပေးနိုင်တယ်။အဲ့တိုင်းပြန်နေပြီးတိစောက်ပေးနိုင်တယ်လို့ကျွန်တော်ဆောင်ရွက်နေပါတယ်
။မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘူဂျုတ်စိုးနိုင်ဦးကသတင်းထောက်တယောက်ရဲ့အမိကိုအခုလိုဖြေကြားသွားတာပါ။ရခိုင်လက်နက်ကင်တပ် AA ကပြောဆိုနေတဲ့လွတ်လပ်စွာအုတ်ချုပ်စီမံပိုင်ခွင့်ရှိတဲ့ Confederate ဆိုတာကိုတပ်မတော်ဘက်ကလုံးဝလက်မခံတဲ့အကြောင်း။နောက်ရခိုင်လက်နက်ကင်တပ် AA ကိုရခိုင်ပြည်နယ်မှာအခြေချခွင့်လည်းလုံးဝလက်မခံဘူးလို့ဘူဂျုတ်စိုးနိုင်ဦးကပြောဆိုသွားတာပါ။ရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်နေရဆုံခွာထွက်ပြေးရသူ 3,000 ကျော်ရှိတယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေအခုချိန်ထိနေရရှင်းမပြတ်နိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းမှာလည်းရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဆက်ပြီးရှိနေပါတယ်ရှင်။